ဒီကနေ့ကျွန်တော်တို့ကမတန်ဆွမ်းတဲ့သူပေါင်းက3000လောက်ရှိတယ်ဆိုပဲကိုသားညုံကြီးမတန်ဆွမ်းသူတွေအတွက်အလောက်ကန်ခွင့်လန်းကကြတော့အမေရိကန်လိုမျိုးနိုင်ငံမှာတော့မအပြည့်အဝမရကြဘူးတဲ့ကုလသမဂ္ဂရဲ့စည်ရင်းတွေအရဆိုရင်အမေရိကန်မှာရှိတဲ့မတန်ဆွမ်းသူ90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိအလုပ်လက်မဲ့ဖြစ်နေကြတာတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ပိုတော့မှစ ဲ့ဗျ။အ
ဲ့လိုမျိုးမတန်ဆွမ်းဖြစ်နေကြတဲ့သူတွေအတွက်လိုအပ်တဲ့အထောက်အကူပစ္စည်းမျိုးတွေဆိုလို့ရှိရင်လည်းဖွံ့ဖြိုးတဲ့နိုင်ငံတွေမှာဒီလက်လန်းမိနိုင်တဲ့သူက9000ကျပ်နှုန်းကနေ15000ကျပ်နှုန်းလောက်အထိပဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောတယ်ရှင်
။အဲ့ဒါကြောင့်မလို့လေသူတို့လိုမျိုးဒီကိုယ်တွေရက်တည်နိုင်ဖို့အခက်ခဲရှိတဲ့မတန်ဆွမ်းသူတွေကိုနည်းပညာနဲ့အကူအညီတွေပေးဖို့ဆိုပြီးတော့ Google ကုမ္ပဏီက American Dollar တန်း20အကုန်ခံပြီးတော့ထောက်ပံ့သွားမယ်လို့ကြေညာခဲ့တာပဲဗျ။
ဟုတ်တယ်ကိုသားညုံရဲ့ဒီ Google ရဲ့ပရဟိတလုပ်ငန်းတွေကိုအာယုံဆိုင်လုပ်နေတဲ့ google.org အဖွဲ့အစည်းကနေပြီးတော့မတန်ဆွမ်းသူတွေအသုံးဝင်နိုင်မဲ့နည်းပညာတွေကိုတီထွင်ဖန်တီးနေတဲ့ပရဟိတအဖွဲ့အစည်းပေါင်း29ခုကိုရမငွေစုစုပေါင်းဒေါ်လာတန်း20ပေးမှာဖြင့်အဲ့ထဲကအဖွဲ6ခုဆိုလို့ရှိရင်တစ်ဖွဲ့တည်းကိုဒေါ်လာ1000ကျော်စီတောင်ရကြမယ်ရေဘူးရဆိုရင်တော့ဒီတစ်ဖွဲ့ကိုဒေါ်လာ9သိန်းခွဲရမငွေပေးမှာပေါ့
သူတို့ရမငွေပေးတဲ့အဖွဲ့တွေကနိုင်ငံပေါင်း90ကျော်မှရှိတဲ့မတန်ဆန်းသူတွေရဲ့အခြေအနေတွေတိုးတက်အောင်လို့အကူအညီပေးနေတဲ့အဖွဲ့တွေဖြစ်တယ်လို့ google.org အဖွဲ့ကြီးကပြောတယ်မဆုမြတ်မောင်
။မတန်ဆန်းသူတွေကိုကိုကိုပို့ပြတ်မှဒီအားကိုရက်တည်နိုင်ဖို့နဲ့အခွင့်အလမ်းတွေပို့ပြီးရှိလာစေဖို့ရည်ရွယ်တဲ့အဒီအစီအစဉ်ကသူတို့ရဲ့ Google Impact Challenge ဆိုတဲ့စီမံကိန်းရဲ့တစိတ်တစ်ပိုင်းပဲကိုသားညုံရဲ့အခုသူတို့ရမငွေပေးလိုက်တဲ့အဖွဲ့တွေကဒီမတန်ဆန်းသူတွေအတွက်ကူညီဖို့ကြိုးစားနေတဲ့အပိုင်းမှာကဏ္ဍ5မျိုးခွဲထားတဲ့ပညာရေးဆက်ဆံရေးလှုပ်ရှားသွားလာနိုင်ရေးအမိအခိုးကင်းကင်းနဲ့ရပ်တည်နိုင်ရေးနဲ့အလုတ်အကင်အခွင့်အလမ်းတွေရနိုင်ရေးဆိုပြီးတော့မှကဏ္ဍတွေကိုခွဲထားတာပ
ါဆင်းရဲမွတ်တေမှုနဲ့မညီမျှမှုကိုဖြေရှင်းတဲ့နေရာမှာ Google ကနည်းပညာပြဿနာဖြေရှင်းသလိုမျိုးဖြေရှင်းရမယ်လို့မှတ်ယူထားတာဖြစ်တယ်လို့ Wired Magazine ရဲ့စောင်းမမှာသုံးသပ်ပါတယ်မတန်ဆွမ်းသူတွေလိုလိုအပ်ချက်တွေရှိနေတဲ့လူတွေအတွက်နည်းပညာတွေကိုစမ်းသစ်တီထွင်မှုတွေလုပ်ပြီးတော့တခြားသူတွေနဲ့ရင်မောင်တိုင်းနိုင်စေရမယ်ဆိုတာက Google ရဲ့ရည်မှန်းချက်တစ်ခုဖြစ်ပါတယ်တဲ့မတန်ဆွမ်းသူတွေရဲ့ဘဝတွေတိုးတက်စေဖို့ google.org ကနည်းပညာကျွမ်းကျင်မှုနဲ့ကူညီတဲ့နေရာမှာသူတို့အတွက်လည်းထူးခြားတဲ့စင်ကာမှုတွေကိုကျွမ်းဝစေတယ်မဟုတ်လားဗျ
။ဝန်ဆောင်မှုနဲ့နည်းပညာအကျိုးကိုမတန်ဆွမ်းသူတွေပို့ပြီးတော့မှဒီကြဲကြဲပြန့်ပြန့်ရရှိခံစားနိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝတွေအနည်းနဲ့အများတိုးတက်လာနိုင်တယ်လို့ google.org ကပြောပါတယ်။အဲဒါကြောင့်လည်းအခုလိုမျိုးဒီပရဟိတအဖွဲ့တွေကိုရမုံငွေတွေထောက်ပံ့ပေးပြီးတော့မှမတန်ဆွမ်းတဲ့သူတွေအတွက်အတားအဆီးအခက်အခဲဖြစ်နေတာတွေကိုကျော်လွှားနိုင်မဲ့နည်းပညာသုံးအကူအညီတွေကိုတီထွင်ဖန်တီးဖို့လုပ်တာပါစီးရတဲ့နိုင်ငံတွေမှာပဲဖြစ်ဖြစ်ချမ်းသာတဲ့နိုင်ငံမှာပဲဖြစ်ဖြစ်ဒီမတန်ဆွမ်းသူတွေနဲ့တာမန်သူတွေကြားမှာရတဲ့အခွင့်အလမ်းတွေကတိတ်ကိုကွာနေပါတယ်အဲဒါကြောင့်မို့လို့ဒီကွာဟချက်တွေကိုနှဲသွားစေချင်တယ်လို့ Google Impact Challenge စီမံကိန်းရဲ့အကြီးအကဲ Bridget Hoyer Hosey Link ကပြောပါတယ်
မတန်ဆွမ်းသူတွေအတွက်အဖွဲ့အစည်း29ခုကနည်းပညာနဲ့အကူအညီပေးနိုင်မှုတီထွင်ဖန်တီးပေးနေတာကလည်းအမျိုးစုံပဲဗျ။မျက်မမြင်တွေအတွက်အွန်လိုင်းစာကြည့်လိုက်ကစလို့ရိုးရိုးဘိန်းတက်ကလတ်ထိုင်ကိုပို့ပြီးတော့လွယ်လွယ်ကူကူသွားနိုင်မဲ့စက်တက်ကလတ်ထိုင်ဖြစ်သွားအောင်လုပ်နိုင်မဲ့မောင်းနှင်အားတွေအထိပါပါပါတယ
်။သူတို့ရဲ့တီထွင်မှုတွေကဒီကမ္ဘာဒေသအလိုက်နည်းနည်းတော့ကွာခြားတဲ့ဖွံ့ဖြိုးပြီးဒေသတွေနဲ့ဖွံ့ဖြိုးဆဲဒေသတွေမှာလိုအပ်ချက်တွေကမတူတော့ဖန်တီးမှုတွေကလည်းဒေသအလိုက်လိုတဲ့အပိုင်းကိုအာရုံစိုက်ထားတာပါ။မြန်မာနိုင်ငံရှိတဲ့အာရှပစိဖိတ်ဒေသတွေအတွက်လုံးမဲ့တီထွင်မှုတချို့ကိုပဲအခုအဓိကထားပြောပြရစေဒီဥပမာမတန်ဆွမ်းတဲ့သူတွေလှုပ်ရှားသွားလာနိုင်မှုမှာဒီအဓိကအားထားရတဲ့ဘိန်းတက်ကလတ်ထိုင်ဆိုပါတော့ဘိန်းတက်ကလတ်ထိုင်ပေါ်မှာထိုင်တဲ့သူရဲ့အခြေအနေပေါ်လိုက်ပြီးတော့မှပြုတ်မကြအောင်လို့ဒီခန္ဓာကိုယ်ရွယ်ဆောင်းမနေအောင်လို့ချိန်ပေးထားတဲ့ PSD လို့ခေါ်တဲ့ကပတ်မျိုးဖွံ့ဖြိုးဆဲနိုင်ငံတွေကဘိန်းတက်ကလတ်ထိုင်တုံးနေကြတဲ့သူအများစုမှမရှိကြပါဘူး။အဲဒါကြောင့်မို့လို့အဲ့ဒီ PSD ကပတ်တွေကိုတူးချင်းစီရဲ့လိုအပ်ချက်ကိုလိုက်ပြီးတော့မှဒီသုံးဘက်မြန် 3D printer နဲ့ထုတ်ပေးနိုင်ဖို့အတွက် motivation ဆိုတဲ့အဖွဲ့ကလုပ်နေပါတယ်
။ UCP Wheels for Humanity ဆိုတဲ့ဒီပရဟိတအဖွဲ့ကကြတော့ဘိန်းတက်ကလတ်ထိုင်တွေလှူနေတဲ့သူတွေအတွက်ဘလို့ဘိန်းတက်ကလတ်ထိုင်မျိုးတွေလှူတင်တယ်လဲဆိုတာကိုစီရင်ပြုပေးပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာကအလှူရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေအစိုးရတွေကဘိန်းတက်ကလတ်ထိုင်တွေလှူကြတာများတော့ဘလူမျိုးမတန်ဆွမ်းသူမျိုးအတွက်ဘလူဘိန်းတက်ကလတ်ထိုင်တွေလူတယ်ဆိုတာအလှရှင်တွေစီမှာစဉ်းရှိဖို့ရေးကြည့်တယ်ဗျ။အလှရတဲ့သူတွေအတွက်ကလည်းအန်ကိုက်တဲ့ဘိန်းတက်ကလတ်ထိုင်မျိုးရမှပဲသူတို့အတွက်တကယ့်ကိုအကျိုးရှိမှာမဟုတ်လား။အဲဒါကြောင့်မလို့ UCP Wheels for Humanity အဖွဲ့ကဘိန်းတက်ကလတ်ထိုင်တွေရဲ့အသုံးချမှုကိုစင်ဆာတွေသုံးပြီးတော့စဉ်းပြုစုတယ်။နောက်ဘိန်းတက်ကလတ်ထိုင်သုံးနေတဲ့သူတွေကိုလည်းသူတို့ရဲ့အတွေ့အကြုံကို text message နဲ့စစ်တမ်းကောက်တဲ့စနစ်ကိုလုပ်နေပါတယ်။သူတို့ရသမျှအချက်လက်တွေကို online ပေါ်မှာစင်ပြုစုထားပြီးရင်ဘိန်းတက်ကလတ်ထိုင်လှူမဲ့အလှူရှင်တွေအစိုးရတွေကမဝဲခင်မှာလေးလာသုံးသပ်နိုင်အောင်ဖြစ်တယ်တဲ့
Wheel map ဆိုတဲ့အဖွဲ့ကကြတော့လေဘိန်းတက်ကလထိုင်နဲ့တွာလာနေရတဲ့သူတွေတွာရလာရပို့ပြီးတော့လွယ်ကူစင်အောင်လို့ကဘာတော်ဝန်ကဒီအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘယ်နားမှာဘာရှိတယ်ဆိုတာကိုသိအောင်လို့စည်ရင်းပြုစုနေပြီးတော့ဒီမတန်ဆွမ်းသူတွေအတွက်လုပ်ထားတဲ့ app တို့ website တို့မှာတုံးလို့ရအောင်လို့လုပ်နေတာပါမတန်ဆွမ်းသူတွေတွာလာတဲ့အခါမှာဘယ်နားမှာဘာတွေရှိတယ်ဆိုတာကြိုသိပြီးတော့ခရီးကိုကြိုတင်စီစဉ်နိုင်အောင်လို့ပါတဲ့ google.org ရဲ့အပြောအရကတော့နောက်နှစ်နှစ်အတွင်းမှာဒီဘိန်းတက်ကလထိုင်နဲ့မတန်ဆွမ်းသူတွေအတွက်ကဘာပေါ်ကနေရာပေါင်းတသန်းလောက်နဲ့ပတ်သက်တဲ့အချက်အလက်တွေကို wheel map ကပြုစုပေးမယ်လို့ပြောရဲရှင
် google.org ကထောက်ပံ့ရမငွေပေးတဲ့တဲမှာအိန္ဒိယကအဖွဲ့တစ်ခုလည်းပါတယ်ဗျ Leprosy Mission Trust India ဆိုတဲ့အဖွဲ့ကအနာကြီးရောဂါတွေတွေလမ်းလျှောက်နှင်အောင်ခြေထောက်တွေကိုသုံးသပ်မြင်စကန်ဖတ်ပြီးတော့ 3D printer နဲ့ဖက်နှက်တွေထုတ်ပေးနိုင်အောင်တည်ထွင်တာပါအိန္ဒိယမှာရှိတဲ့အနာကြီးယောဂသည်စေုံနှစ်ခုနဲ့လည်းချိတ်ဆက်ပြီးတော့အနာကြီးယောဂသည်တွေအတွက်ဖက်နှက်ဒီဇိုင်းဖက်နှက်ထုတ်လုပ်ရေးတွေကိုပါအစံစလုပ်နေပြီဗ
ျအခုပြောခဲ့တာတွေကဒီ google.org ရဲ့ထောက်ပံ့ရမုံငွေနဲ့ပရဟိတအဖွဲ့တချို့ဤပညာကိုအသုံးချပြီးတော့မှမတန်ဆွမ်းသူတွေအတွက်အကျိုးရှိစေမဲ့တီထွင်ဖန်တီးမှုလုပ်နေတာတချို့ပါအခုလိုမျိုးဒီဤပညာကုမ္ပဏီကြီးတွေကမတန်ဆွမ်းသူတွေအတွက်ကိုငွေကြေးအများကြီးအကုန်ခံပြီးတော့တီထွင်မှုတွေထောက်ပံ့ပေးနေတာတွေကတော့အစ်စ်ဆန်းမဟုတ်ပါဘူးနောက်ပြီးတော့ဒီ Mark Zuckerberg တို့ Bill Gates တို့လိုမျိုးနာမည်ကြီးဤပညာကုမ္ပဏီအကြီးအကဲတွေကလည်းသူတို့ရဲ့ကိုယ်ပိုင်ကျွယ်ဝမှုတွေကိုပရဟိတလုပ်ငန်းတွေအတွက်လှူဒါန်းနေကြတာကလည်းအများအသိပါအခုလဲဒီ google.org ကပေးတဲ့ရံပုံငွေနဲ့ဖန်တီးမှုတွေကအားလုံးအောင်မြင်မယ်မအောင်မြင်ဘူးဆိုတာကတတ်အံ့မပြောနိုင်ပါဘူးဒါပေမဲ့လည်းဤပညာနဲ့ပရဟိတလုပ်ငန်းတွေကိုဘယ်လိုကူညီနိုင်လဲဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Wired Magazine ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်